ရုရှားနိုင်ငံဟာယူကရိန်းနိုင်ငံကခွဲထွက်ရေးသမားတွေအတွက်တင့်ကားတွေနဲ့လက်နက်ကြီးတွေထောက်ပံ့ပေးခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဌာနကအတည်ပြုပြောလိုက်ပါတယ်။လွန်ခဲ့တဲ့3ရက်ကပဲယူကရိန်းနယ်စပ်မှာရှိတဲ့မြို့တစ်မြို့အနီးနယ်စပ်မှာ T-64 တင့်ကား3စီးဒုံးလက်နက်တွေနဲ့အခြားစစ်ဖက်ယာဉ်တွေပါဝင်တဲ့ယာဉ်တန်းတစ်ခုဒီရုရှားဘက်ကနေပြီးတော့ဝင်ရောက်လာတယ်လို့နိုင်ငံရဲ့ဌာနပြောကြားသူမာရီဟော့ဖ်ကတောက်ကြနေမှာပြောပါတယ်။ဒါဟာလက်ခံလို့မရတဲ့လုပ်ရဖြစ်တယ်လို့လည်းဆိုပါတယ်။အစိုးရတုန်းကလည်းဒီ NATO အတွင်းမှုချုပ်ဖြစ်တဲ့ Anders Fogh Rasmussen ကရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေအနေနဲ့တင့်ကားတွေနဲ့တန်ချက်ကကားတွေအပါအဝင်လက်နက်ကြီးတွေကိုရုရှားထံကနေပြီးတော့ရရှိတယ်ဆိုတာကိုသူတောက်ကြနေကကြေညာထားပါတယ်။ဒီအခြေအနေဟာယူကရိန်းရှိဘက်ခြမ်းကအကြက်တဲကိုပို့ပြီးတော့ဆိုးဝါးစေတယ်လို့လည်းဆိုပါတယ်။ရုရှားဘက်ကတော့သူတို့အနေနဲ့ယူကရိန်းပိုင်နက်ကိုနောက်ထပ်ကျူးကျော်တာမျိုးတွေမလုပ်ပါဘူးဆိုတာကိုတော့ထပ်ထပ်ပြောနေတာပါ။တချိန်ထဲမှာတော့ဒီယူကရိန်းနိုင်ငံရဲ့ရှေ့ဖက်ကျန်ဒုံးညက်စ်ဒေသကမာရီယိုပိုဒီစစ်ကမ်းမြို့ကိုယူကရိန်းလူမျိုးရေးတပ်ကနေပြီးတော့ပြန်လည်သိမ်းယူလိုက်ပြီးဆိုပြီးတော့ယူကရိန်းအစိုးရကတောက်ကြနေမှာကြေညာပါတယ်။မြို့ရခမပေါ်မှာယူကရိန်းလံကိုယူကရိန်းတပ်တွေကလွှင့်တင်လိုက်တယ်လို့ပြည်ထောင်ဝင်ကြီးဖြစ်တဲ့အာဆန်အာဗဂော့ဖ်ကပြောပါတယ်။အစိုးရဘက်ကတော့ဒီလူမျိုးရေးတပ်တွေဟာသဘုံတွေထိန်းချုပ်ထားတဲ့အဲ့ဒီမြို့ကိုဝိုင်းထားတာပါ။ရုရှားလူလာတဲ့ခွဲထွက်ရေးသမားတွေကတော့ဒီတိုက်ပွဲမှာသူတို့ဘက်က9ဦးကျဆုံးတယ်ဆိုပြီးကြေညာပါတယ်။ခွဲထွက်ရေးသမားတွေဟာယူကရိန်းနိုင်ငံတွေကိုစစ်ဖက်တင့်ကားတွေအပါအဝင်လက်နက်ကြီးတွေတင်ဆောင်ယူလာတာကိုရုရှားဘက်ကနေပြီးတော့ခွင့်ပြုပေးခဲ့တယ်လို့ဒီပြည်ထောင်ဝင်ကြီးကကြာတာပြေးနေတုန်းကရုရှားကိုဆဆွဲအပြစ်တင်ခဲ့ပါတယ်။အခုလိုနေဆက်ဖြတ်ကျော်တိုက်ခိုက်မှုတွေကိုလက်ခံလို့မရဘူးဆိုတာကိုယူကရိန်းခေါင်းဆောင်ကလည်းရုရှားသမ္မတဗလာဒီမီယာပူတင်ကိုဖုန်းကတဆင့်ပြောဆိုခဲ့တဲ့အကြောင်းသမ္မတပက်ထရိုပိုရိုရှင်ကိုရဲ့ပြောခွင့်ရသူကပြောဆိုပါတယ်ခင်ဗျာ။